Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August 12ရက်ပုံထုံးတဲ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မဆွေမြတ်မှပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ November လကျင်းပမဲ့ American သမ္မတရွှေကောက်ပွဲမှာ Democratic Party ကသမ္မတလောင်းဖြစ်လာမဲ့ Joe Biden နဲ့ဒုသမ္မတလောင်းအဖြစ်သူရွေးချယ်လိုက်တဲ့အထက်လွှတ်တော်အမတ် Kamala Harris တို့ဟာဒီကနေ့ပထမဆုံးအကြိမ်အတူမဲဆွဲစည်းရုံးရေးဆင်ကြဖို့ရှိပါတယ်။ Delaware ပြည်နယ် Wilmington မြို့မှာ Biden နဲ့ Harris တို့မိန့်ခွန်းပြောကြမှာဖြစ်ပြီးနိုင်ငံထဲမှာစိတ်ဓာတ်တွေပြန်လည်မြင့်တင်ရေးနဲ့နိုင်ငံရှေ့ဆက်သွားရေးအတွက်အလုံသမားမိသားစုတွေနဲ့အတူလက်တွဲဆောင်ရွက်သွားရေးကိုမိန့်ခွန်းပြောကြမှာဖြစ်တယ်လို့ Biden Harris အောင်နိုင်ရေးတာဝန်ရှိသူတွေကပြောပါတယ်။ Kamala Harris ကိုဒုသမ္မတလောင်းအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဒုသမ္မတဟောင်း Joe Biden ကအင်္ဂါနေ့တုန်းကရွေးချယ်ခဲ့တာပါ။ဖခင်ကဂျမေကလူမျိုးဖြစ်ပြီးတော့မိခင်ကအိန္ဒိယလူမျိုးဖြစ်တဲ့ Kamala Harris ဟာနိုင်ငံရေးပါတီကြီးတစ်ခုကနေသမ္မတရွေးကောက်ပွဲဝင်ဖို့ရွေးချယ်ခံရတဲ့ပထမဆုံးလူမဲအမျိုးသမီးဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲဝင်ဖို့ကိုယ်တိုင်ရှင်ပြိုင်ခဲ့သူ Kamala Harris ဟာ Democratic Party တွေကကိုယ်စားလှယ်လောင်းတွေထဲမှာအစောပိုင်းတုန်းကရှေ့ပြေးနေခဲ့ပေမဲ့နောက်ပိုင်းရွေးကောက်ပွဲကနေနှုတ်ထွက်ခဲ့သူဖြစ်ပါတယ်။သူ့ကိုဒုသမ္မတလောင်းအဖြစ် Joe Biden ရွေးချယ်တာကိုအံ့ဩတယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကတုံ့ပြန်ခဲ့ပြီး Kamala Harris ကိုတိုက်ခိုက်ပြောကြားခဲ့ပါတယ်။COVID-19 ရောဂါကာကွယ်ဆေးထုတ်ဖို့စမ်းသပ်နေတဲ့ American ဇီဝနည်းပညာကုမ္ပဏီ Moderna ကဆေးသန်းတရာထုတ်ပေးဖို့ American ပြည်ထောင်စုအစိုးရနဲ့သဘောတူစာချုပ်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားပါရယ် American ကူးစက်ရောဂါသုတေသနဌာနနဲ့ Moderna ကုမ္ပဏီတို့ပေါင်းပြီးဖော်ဆက်ထားတဲ့ COVID ရောဂါကာကွယ်ဆေး၃မျိုးကိုလူတွေနဲ့စမ်းသပ်နေတာနောက်ဆုံးအဆင့်မှာရောက်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုတာနဲ့ဆေးသန်းတရာအမြန်ဆုံးထုတ်လုပ်ပေးဖို့နဲ့နောက်ထပ်တန်း900မကြာခင်ဆက်ပြီးထုတ်လုပ်ပေးဖို့အမေရိကန်အစိုးရနဲ့ Moderna ကုမ္ပဏီတို့သဘောတူခဲ့တယ်လို့သမ္မတ Trump ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါရယ်။ကမ္ဘာတဝန်း COVID-19 ကရောဂါကူးစက်သူတန်း20ကျော်ရှိနေချိန်မှာအစိုးရတွေနဲ့ဇီဝနည်းပညာကုမ္ပဏီတွေဟာ COVID ရောဂါကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်အပူတပြင်းကြိုးစားနေကြတာပါ။ကမ္ဘာတဝန်းစမ်းသပ်နေတဲ့ COVID ရောဂါကာကွယ်ဆေးအမျိုး100ကျော်ရှိပါတယ်။ရုရှားနိုင်ငံကတော့ပထမဆုံး COVID ကာကွယ်ဆေးကိုအတည်ပြုလိုက်ပြီးလို့ရုရှားသမ္မတကအင်္ဂါနေ့ကကြေညာပါတယ်။ဒါပေမဲ့အသေးအချာစမ်းသပ်ခဲ့ပုံမရတဲ့ဆေးအတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့နဲ့ရုရှားနိုင်ငံတွေကအပါအဝင်သိပ္ပံပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ American, Britain, Canada နိုင်ငံတွေမှာ COVID ကာကွယ်ဆေးစမ်းသပ်နေကြတဲ့ဓာတ်ခွဲကနေကနေရုရှားကအချက်အလက်တွေခိုးယူတယ်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။ဗြိတိန်နိုင်ငံမှာ COVID-19 ကရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေဇွန်လအတွင်းစီးပွားရေးဟာ 20.4 ရာခိုင်နှုန်းဆန့်ကျင်တင်အောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး17မှနေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဆက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝေရောက်သွားပြီဖြစ်ပါတယ်။ပြည်ပြည်သူတွေအနေနဲ့ခက်ခဲတဲ့အခြေအနေကိုဖြတ်သန်းကြရလိမ့်မယ်လို့ဗန္နာရေးဝန်ကြီးRishi Sunak ကအခုလိုပြောကြားပါတယ်
When we were talking about this a few months ago, I said that hard times were coming, and today's figures show that hard times are here.
ခက်ခဲတဲ့အချိန်တွေကိုရောက်လာမယ်လို့လွန်ခဲ့တဲ့လအနည်းငယ်တုန်းကပြောခဲ့တဲ့အတိုင်းဒီကနေ့ထွက်လာတဲ့ကိန်းဂဏန်းတွေအရအဲ့ဒီအချိန်တွေကိုရောက်နေပါပြီ။အလုတ်ပြုတ်သူတိမ့်နေချီရှိနေပြီးနောက်ထပ်အများကြီးလည်းအလုတ်ကိုင်းတွေဆုံးရှုံးကြလိမ့်မယ်လို့ဗြိတိန်ဗန္နာရေးဝန်ကြီးကပြောကြားခဲ့တာပါ။ဗြိတိန်စီးရင်အင်ထာနာရဲ့ထုတ်ပြန်ချက်အရအခုနှစ်ပထမ3လပတ်မှာစီးပွားရေး 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။COVID-19 ကရောဂါကြောင့်မတ်လ24ရက်နေ့မှာအသွားလာကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ3လပတ်မှာလည်းစီးပွားရေးဟာ20ရာခိုင်နှုန်းကျော်ဆန်းကျင်တင်ကျသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာကရောဂါဒဏ်ကိုဥရောပမှာအဆိုးဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီး COVID-19 ကြောင့်သေဆုံးသူ9000ကျော်ပါတယ်။ဥရောပတိုက်အလဲပိုင်းကိုသတင်းတစ်ပတ်ကြာခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာCheck သမ္မတနိုင်ငံဝန်ကြီးချုပ် Andrei Babis နဲ့ Prague မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။ Nuclear Swine and Sire ပူပေါင်းဆောင်ရွက်ရေးနဲ့ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကြား Swine and စီးပွားရေး တယူပို့ဆောင်ရေးညှင့်တင်မှုဆိုင်ရာ 3Cs Initiative လို့ခေါ်တဲ့စီးပွားရေးအစီအစဉ်တွေနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုနဲ့ဝန်ကြီးချုပ်ဘာဘစ်တို့ဆွေးနွေးကြပါတယ်။အဲဒီနောက်မှာတော့ American နဲ့ Czech သမ္မတနိုင်ငံခြားဆက်ဆံရေး American နိုင်ငံခြားရဲ့မူဝါဒလိုနဲ့ပတ်သက်လို့ Czech အထက်လွှတ်တော်မှ American နိုင်ငံခြားရေးဝန်ကြီးပွန်ပီယိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။
ယူရီအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေဖွဲ့ UNFPA ကဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူငယ်များနဲ့အထိမ်းအမှတ်ကြေညာချက်စာကိုထုတ်ပြန်ခဲ့ပြီး COVID-19 ကာလလူငယ်တွေရဲ့လူမှုအသိုင်းအဝိုင်းကြားလှုပ်ရှားဆောင်ရွက်မှုတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်။လူငယ်တွေဟာ COVID-19 ကိုတုံ့ပြန်ရမှာရှေ့တန်းကပါဝင်နေသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့လုံခြုံရေးအခမ်းအနားအမျိုးမျိုးကနေပါဝင်ဆောင်ရွက်နေပြီးရက်ရွာအကျိုးသေးဖို့နေသူတွေဖြစ်တယ်လို့ UNFPA ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာနတာလီယာခါနမ်ရဲ့ကြေညာချက်မှာပါရှိပါတယ်။ COVID-19 ထိန်းချုပ်ရေးအတွက်လူငယ်တွေကိုလိုအပ်တာတွေလေ့ကျင့်ပြင်ဆင်ပေးရမှာဖြစ်တယ်လို့လူငယ်တွေရဲ့ဦးဆောင်မှုကိုအတိအမှန်ပြုရမှာလည်းဖြစ်တယ်လို့ UNFPA အကြီးအကဲဒေါက်တာခါနမ်ပြောပါတယ်။လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးအဖွဲ့ဖြစ်တဲ့ UNFPA ကလူငယ်လူရွယ်တွေရဲ့ပြောစကားတွေကိုနားဆင်နေပြီးတော့လူငယ်တွေအကျိုးရှိစေမယ့်ဆုံးဖြတ်ချက်တွေကိုချမှတ်နိုင်အောင်ကူညီပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်ကပဲ UNFPA ကလူငယ်နဲ့ COVID-19 ကပ်ရောဂါကမ္ဘာလုံးဆိုင်ရာစကားဝိုင်းတစ်ခုကိုဥဆောင်ကျင်းပပြီးခဲ့ကြောင်းနဲ့ကမ္ဘာတဝန်းကလူငယ်တွေ COVID-19 တက်ဖြစ်ရေးမှာပါဝင်ဆောင်ရွက်နေမှုတွေကိုဗီဒီယိုမှတ်တမ်းတင်ရိုက်ကူးပြီးအတွေ့အကြုံတွေကိုမျှဝေစေခဲ့တယ်လို့လည်း UNFPA ကြီးကဲကပြောပါတယ်။ COVID-19 ကာလရဲ့ပညာရေးနဲ့အလုပ်ကိုင်ခွင့်ရနေပါတာအပြင်လိင်မှုနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးဝန်ဆောင်မှုလိုမရှိမဖြစ်ဝန်ဆောင်မှုတွေရရှိရေးအခက်အခဲရှိလာတာကြောင့်လူငယ်တွေရဲ့အခွင့်အရေးတွေဆုံးရှုံးလာရတယ်လို့လည်းသူကပြောပါတယ်။ဒီအခက်အခဲတွေကိုလူငယ်တွေနဲ့လက်တွဲပြီးပူးပေါင်းကြိုလှားဖို့ UNFPA အကြီးကဲဒေါက်တာခါနမ်မှတိုက်တွန်းလိုက်ပါတယ်ရှင်စင်ကာပူနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာသေ42ယောက်အထိပြုခဲ့ပြီးဒါဟာလေးလခွဲအတွင်းတည်ရတာကူးစက်မှုအနည်းဆုံးဖြစ်ပါတယ်။နိုင်ငံသားအလုပ်သမားတွေစုပြုံနေတဲ့အဆောင်တွေကနေကူးစက်မှုတွေဖြစ်ပွားခဲ့တဲ့နောက်မှာနိုင်ငံတွင်းအသွားအလာကန့်တမှုတွေကိုဧပြီလလယ်ကလေးကချမှတ်ထားခဲ့တာပါ။ပြီးခဲ့တဲ့အပတ်ကျုံးမှာတော့ရှေ့ပြောင်းအလုပ်သမား3000လောက်နေတဲ့အဲ့ဒီအဆောင်တွေမှာယောဂါကူးစက်နေတာကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းနဲ့တချို့နေရာတွေကိုတော့တိကျခွဲဆောင်ကြည့်နေကြပြောပါတယ်။ဒီကနေ့အတီးပြုလူနာတဲ့အများစုကသတ်မှတ်ဆောင်ကြည့်ထားတဲ့အလုပ်သမားအဆောင်တွေကဖြစ်ပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဆန္ဒအတည်ပြုခဲ့တဲ့ရုရှားနိုင်ငံကသိပ္ပံပညာရှင်တွေနဲ့ဖိလစ်ပိုင်ကသိပ္ပံပညာရှင်တွေဒီကနေ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဖိလစ်ပိုင်အနေနဲ့ရုရှားရဲ့ကာကွယ်ဆေးအသုံးပြုဆန္ဒမှုတွေမှာပါဝင်နိုင်ဖို့နဲ့သုတေသနအချက်အလက်တွေရရှိဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ရုရှားရဲ့ COVID-19 ကာကွယ်ဆေးအတည်ပြုလိုက်တဲ့အပေါ်မှာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကချီးကျူးဂုဏ်ပြုခဲ့ပြီးဒီကာကွယ်ဆေးနဲ့ပတ်သက်လို့လူအများစုရင်းနေတာတွေညှော့သွားအောင်သူကိုယ်တိုင်အများရှိကာကွယ်ဆေးအထောက်ခံမယ်လို့ကမ်းလှမ်းခဲ့ပါတယ်။အင်္ဂါနေ့တုန်းကရုရှားက Sputnik 5 COVID-19 ကာကွယ်ဆေးကိုအတည်ပြုလိုက်တဲ့အတွက်ကမ္ဘာမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစတင်အသုံးပြုတဲ့နိုင်ငံဖြစ်လာတာပါ။ကမ္ဘာမှာရုရှားနိုင်ငံကပထမဆုံးတင်လွှတ်ခဲ့တဲ့ဂျူရုနာမည်ကိုအစွဲပြုပြီးဒီဆေးကို Sputnik 5 လို့အမည်ပေးထားတာဖြစ်ပါတယ်။အခုလိုရုရှားကစမ်းသပ်မှုအဆင့်ဆင့်ကိုကျော်ပြီးတော့ကာကွယ်ဆေးအတည်ပြုလိုက်တဲ့အပေါ်ကျွမ်းကျင်သူအတော်များများကစိုးရိမ်နေကြပါတယ်။စမ်းသပ်မှုတွေအချိန်ချုပ်ပြီးတော့ကာကွယ်ဆေးအတည်ပြုလိုက်တာကိုဆေးရဲ့အန္တရာယ်ကင်းရှင်းမှုကိုထည့်မတွက်ပဲကမ္ဘာမှာပထမဆုံးကာကွယ်ဆေးထုတ်လုပ်နိုင်ကြောင်းနိုင်ငံကုန်ကိုမြင့်တင်ဖို့ကြိုးစားရလို့ရဲ့အဖြစ်ရှုမြင်ကြပါတယ်။ကမ္ဘာနဲ့အဝမ်းအလားအလာရှိတဲ့ကာကွယ်ဆေးတွေကိုစမ်းသပ်နေကြပြီးပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းကာကွယ်ဆေးထုတ်လုပ်ခဲ့ရင်ဖိလစ်ပိုင်ကိုဦးစားပေးဖို့တရုတ်နိုင်ငံကိုသမ္မတဒူတာတီကမြစ်တာရက်ခံခဲ့ပါရဲ့ရှင်။IS အစွန်းရောက်တိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းဖို့ American ပြည်ထောင်စုကငွေကြေးအမြောက်အများသုံးဆွဲပြီးဖိလစ်ပိုင်ကိုအကူအညီပေးနေပေမဲ့တိတာထင်ရှားတဲ့ပြောင်းလဲမှုရလဒ်တွေရတဲ့ပုံမပေါ်ဘူးလို့ American ကာကွယ်ရေးဝန်ကြီးဌာနခိတ္တစီးရင်စစ်ချုပ်ရဲ့အစီရင်ခံစာမှာပါရှိပါတယ်။ American Gagway, Runji, Tana, Kita, Sien, Sejo, Sean, O'Donnell, Ga, American, Filipino, Bubang, Samyunide, Operation Pacific Eagle, Philippines, Sisin, Ego, Akepia, Topian, Sien, Kansama, Kulu, Tunta, Tarapipai, ISPU, Name, Yama, Philippine, Tapuri, Tazi, Yalara, Machidi, Aja, Filipino, Okuni, Bini, American, Juba, Atomuri, Shimedu, Namaso, Pinia, Elo, Sien, Kansama, Popia, Tavari, Asha, Shibia, Dita, IS, Sonya, Puye, Inaha, Lugin, Nigriga, လူပဲနှစ်ခုအနေထားတိုင်းနဲ့ရှိနေကြောင်းနဲ့သူတို့ရဲ့ရမုံငွေစုဆောင်နိုင်မှုနဲ့စစ်စင်ရေးလှုပ်ဆောင်နိုင်မှုစွမ်းအားကလည်းအပြောင်းအလဲအနေငယ်ပဲရှိကြောင်းဒီနေ့ထဲသုံးဆွဲခဲ့တဲ့ဒေါ်လာ3,000ကျပ်ပါဝင်တုံးနှစ်တာကာလအတွင်းအမေရိကန်တို့ဒေါ်လာ3,000ယန်နီးပါးကုန်ကြခံခဲ့ပြီးမြေဖိလစ်ပိုင်နိုင်ငံနဲ့လှုပ်ရှားနေတဲ့
ရရှိများရှင်ဗုဒ္ဓဟူးနေ့ညပိုင်းကျွဲနောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်စီးရဲတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒဏ္ဍာရီခွင့်နဲ့ဆက်နေတဲ့ဆွဆွေးရှက်တွေနဲ့တမတော်ကဖမ်းဆီးစစ်ဆေးစဉ်ဒေသခံတချို့သိဆုံးမှုတွေရှိနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါ ရခိုင်ပြည်နယ်မြောက်မြို့နယ်ခွတ်ဆောင်ကြီးရွာကဦးစံရွှေလိုင်ကိုအေရခိုင်လက်နက်ကိုင်ဖွဲ့နဲ့ပတ်သက်ဆက်နွယ်တွေဆိုတဲ့တန်တရားနဲ့ဒီလခုနှစ်ရက်နေမှာပဲတပ်မတော်ကဖမ်းဆီးခဲ့ပြီးနောက်၃ရက်ကြာမှာတည်ဆုံသွားတာဖြစ်ပါတယ်။တည်ဆုံသူတက်လေးစစ်တနေရွေဦးစံရွှေလိုင်ဟာ2019ခုနှစ်မတ်လမှာအေအေဖွဲ့ရဲ့တင်တဲ့အမှတ်စဉ်30ကိုတက်ရောက်ထားသူတဦးဖြစ်ပြီးစစ်စစ်မင်း တယ်လို့လည်းဆွေမျိုးတူဦးကပြောပါတယ်
ဟာအဲ့လိုတော့မြင်တော့မြင်နေသင်တဲ့တိုင်ရည်လို့တော့ပြောတာတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးကောင်းပေါ်မှာဟိုမခက်ပြေမှာပါလာတယ်ဇာယာတွေကဒီလိုထိုးရိုက်ထားတဲ့ပုံစံမျိုးတွေတွေ့တယ်ပြီးတော့မထမ်းအောင်မှလည်းတွေ့တယ်ဉာဏ်လုံးနှလုံးကလည်းအဲ့လိုမျိုးဝင်သွားတယ်ဆိုရင်အယူထားမျိုးပေါ့နော်အဲ့ဒါဘုန်းကြီးကြီးဆက်လိုက်တဲ့အခါကျတော့သူတို့လည်းအမြင်မှန်တာနဲ့ဖြစ်ရှင်ဖြစ်မယ်ဖြစ်ရှင်မယ်မဖြစ်ဘူးအဲ့လိုမျိုးသူများပြောစကားကိုပဲပြောရတာပါမိသားစုဆိုပေမဲ့မိသားစုကလည်းကိုယ်နဲ့ပတ်သက်နေတဲ့အခါကျရင်တိတိကျကျကြီးတော့သိပြီးတော့လည်းမကြည့်ရတော့ဘူးပေါ့အဲ့လိုမျိုးအဲ့လိုမျိုးအဲ့လို
ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခါတွေတွင်တိုက်ပွဲတွေကြားရပ်သားတွေထိခိုက်ပျက်ဆုံးမှုတွေရှိနေသလိုအနာပိုင်တွေဖန်ဆီးစစ်စစ်တွေပျက်ဆုံးမှုတွေလည်းမကြာခဏကြုံနေရတာပါရခိုင်ပြည်နယ်မြို့တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ရခိုင်လက်နက်ကင်အဖွဲ့နဲ့စုရတကြတိုက်ပွဲတွေဆက်တင်ခဲ့တဲ့2018ကုန်ပိုင်းကနေအခုချိန်ထိမြောက်ဦးမြို့နယ်မှာတပ်မတော်ကဖန်ဆီးစစ်စစ်တွေပျက်ဆုံးသူ9ဦးထက်မနည်းရှိနေပြီလို့ပြောပါတယ်
ဟုတ်ကဲ့မြောက်မှာဆိုလို့ရှိရင်တော့ရခိုင်ကလည်းပဲဒီလက်တာကဖန်ဆီးတဲ့ဖြစ်ပြန်ရင်ဒီမှာလည်းပဲအဲဒီစစ်ကြောရင်မှာပေါ်တဲ့3ရောက်ပြောတာဖြစ်တယ်အဲပြီးတော့ဒီပေါတော့ပြင်ကြီးရွာကလည်း3ရောက်4ရောက်ခုပြောက်ဆိုတော့ကျွန်တော်တို့5ရောက်လောက်ရှိပါပြီခင်ဗျာဒီစစ်ကြောရင်မှာကိုပြေးတာလေ
တမတော်ထုတ်ပြန်ချက်မှာတော့အကျန်းတဲ့ဖွေးဝင်ဖြစ်သူရဲ့အလောင်းကိုလှုံထုံလုံးနေနဲ့ညီဆက်လက်ဆောင်ရွက်ဖို့ဒေသခံရေးစခန်းကိုအနိုင်ခေကြောင်ဖော်ပြထားပါတယ်။မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့ဖန်ဆီးခံရသူတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကတကယ်လို့များဒီပြည်ဆုံးပေါ်တဲ့သူတွေဟာအဖွေးနဲ့ဆက်နေမှုရှိတယ်။တပ်ဖွဲ့ဝင်ဖြစ်ခဲ့လျင်လည်းဥပဒေနဲ့အညီတရားဆွဲဆိုပြီးတော့အမှုရင်ဆိုင်တဲ့နဲ့အမှုဖွင့်တဲ့နဲ့အပြီးမှပြစ်တာအနေအထားသူတို့ကပြစ်သေးတယ်လို့မြင်တယ်။ဒီလိုမျိုးဒီစစ်တော်ရဲ့မှာပေါ်တဲ့ကလူအသက်တချောင်းကိုဒီပြေအောင်ကြီးမြင်ပန်းနှိမ့်ဆက်တယ်ပြေတော်အောင်ကြီးဒီလိုမျိုးစစ်တယ်ဆိုတာကတော့ဒါဟာလူခွင့်ရတစ်ခုကိုစုံဖောက်တာလည်းဖြစ်တယ်ပြီးတော့နိုင်ငံသားအခွင့်အရေးတွေကိုလည်းချိုးဖောက်တာဖြစ်တယ်လို့ကျွန်တော်တို့ကတော့ဒီလိုပဲယူဆပါတ
ယ်။ရခိုင်လက်နက်ကိုင် AA နဲ့ဆက်နွယ်တယ်ဆိုတဲ့တန်ကြရနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပင်မျိုးနဲ့အလေးဆောင်ချိပါကဒေသခံတို့ဟာလည်းပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကရေးစခန်းမှာကိုဆုံးဆူရင်တော့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ April လအစောပိုင်းကလည်းပုံမကျော်မျိုးနဲ့ကဖမ်းဆီးခံထားသူ9ဦးကိုတပ်မတော်ရေရင်နဲ့ခေါ်ဆောင်စဉ်သူ့ကြိတ်မင်းမြန်ခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန့်နှံ့ခဲ့တဲ့အတွက်ဝေဖန်တန်တွေနဲ့ထွက်ပေါ်ခဲ့တာပါ။တပ်မတော်ကတော့စီးကင်းတဲ့မညီတဲ့တပ်မတော်သားတို့ကိုအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်။ ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခရတဲ့အတွင်းအရာသားတွေဖမ်းဆီးခံရတာထိခိုက်တိုက်ဆုံးတာတွေရှိနေတဲ့ပေါ့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာပါခင်ဗျာ
ဒီလိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ချင်းတီနယ်ပလဝဒေတာမှာအေးအေးလို့ယူဆရတဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်း CNLD ပါတီစီယုံရေးအဖွဲ့ဝင်ခူမီးလူငယ်ကိုအောင်စုနဲ့အခြားခူမီးလူငယ်၃ဦးအမြန်ဆုံးလွတ်ပေးဖို့ဒေတာကန်ချင်းမျိုးနွယ်စုအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ချင်းတီနယ်ပလဝဒေသမှာ2020ပြည့်နှစ်အတွင်းအရက်သားတွေပြစ်မှတ်ထားနှင်းပန်းနှိပ်စက်ခံရတဲ့အခြေအနေအတော်လေးဆိုးရွားလာနေကြောင်းခူမီးချင်းမျိုးနယ်စုရေးရပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်နောက်ဆုံးဖြစ်ရအနေနဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်ကနေချင်းပြည်နယ်ပလဝကိုဆက်လီနဲ့ရေချောင်းခီးသွားနေတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကခုမီးလူငယ်ကိုအောင်စိုးနဲ့အခြားလူငယ်၃ဦးကိုအေးအေးလက်နက်ကိုင်အဖွဲ့ကဘာအကြောင်းပြချက်မှမပေးဘဲဆက်လီနဲ့လိုက်လံဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း KACC ပြောခွင့်ရမိုင်နန်းဝီက VOA ကိုခုလိုပြောပါတယ
်ပုံမှန်သွားနေတဲ့ဒီစကောရူရဲ့ရေချောင်းလမ်းပေါ့နော်ကလတဲ့နောက်လျှောက်တက်လို့ရတဲ့ဒီကားလမ်းနဲ့ရေချောင်းလမ်းတွေကြတော့တို့ကဒီစစ်ပေးကြောင်းနားလိုက်တဲ့ခါမှာတို့ကဟိုဘက်ပီချောင်းဘက်ကနေဖောက်လို့ရတဲ့လမ်းပေါ့နော်အဲ့ဘက်လမ်းကနေပြီးတော့တို့ပြန်လာဖြစ်တယ်အဲ့မှာငါတရိုင်းရွာမှာရခိုင်ရွာဖြစ်တယ်အဲ့ငါတရိုင်းရွာမှာဒီအေအေတွေကအောင်စိုးတို့၄ယောက်ကိုပေါ့နော်အောင်စိုးပေါဝင်၄ယောက်ကိုတို့ကိုမေးစရာရှိရဲဆိုမှခေါ်သွားတာပေါ့ဟုတ်မြင်လိုက်တဲ့သူကရှိရပေါ့အဲ့ကိစ္စကိုလေ
အေဘက်ကကောဒီပြင်ပြီးတော့ဆက်သွယ်လာတာမျိုးရှိပြီလားရှင
်ဟောအဆက်တွေမရှိဘူးပေါ့နော်မရှိဘူးဆိုတာမီဒီယာမှာလည်းသူတို့ကတရင်ဝင်ဖန်ဆီးထားပါတယ်ဆိုတာမျိုးလည်းဖြစ်ဆိုထားတာကုတီပေမီယာပေါ့ကျွန်တော်တို့မတွေ့သေးဘူ
းဘာကြောင့်ပြန်ပြီးဆွဲသွားလဲဆိုတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဘလို့ခံမှန်းမိလဲရှင
်စာတီးရတဲ့လောက်ပေါ့နော် Human Rights Organization ကလည်းပေါ့နော်သူတို့ release နဲ့ဆောင်ထုတ်ထားတာတွေ့တယ်ဆိုသူတို့စီမှာတော့ကိုအောင်စိုးကိုအဓိကကတော့ချင်းမျိုးသားဒီမိုကရေစီဖွဲ့ထုတ်ရဲ့ကျေးရည်မှုတွေမှာပါတယ်လို့သူတို့ကြားသိရတဲ့အေဘက်ကဖန်ခေါ်လာလို့သိရရပေါ့နော်တော်တော်များတော့အေဘက်ကတော့ထုံးစံတိုင်းသူတို့ကတော့ဒီချင်းတိုင်းသားတွေကိုဖန်ဆီးခေါ်ဆောင်ပြီးတော်တော်များကတော့ဒါစစ်တပ်တရင်ပေးဆိုတာမျိုးကတော့အမြင်နဲ့သူတို့သုံးနေကြအတုံးနှုံးပေါ့နော်ဒါပေမဲ့မိသားတွေဘက်ကတော့ဒါကိုလုံးဝငြင်းထားတယ်သူမျိုးတွေဘက်ကလည်းလုံးဝငြင်းထားတယ်ကျွန်တော်တို့သိတဲ့လောက်ကလည်းကိုအောင်စိုးတီစစ်တဲ့နယ်လို့အပေးယူလုပ်ချင်အောင်ဘာမှမရှိဘူးပေါ့နော
်အသက်30ကျော်အရွယ်တွေဖြစ်တဲ့ကိုအောင်ဆိုးနဲ့လူငယ်၃ဦးကိုဇူလိုင်လ29ရက်နေ့ကလေးကလက်နက်ကင်လူတစုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီး10ရက်ကျော်လာတဲ့အထိတရင်အစားနားမှမတိရသေးတဲ့အတွက်အခြေအနေတွေကိုမိဘတွေနဲ့ဆွေမျိုးသားချင်းတွေကအလွန်ပဲစိုးရိမ်နေကြတာပါအခုလိုလူအများပူဆွေးတော့ကရောက်နေတာတွေကိုစာနာထောက်ထားပြီးအပြစ်မရှိတဲ့ကိုအောင်ဆိုးနဲ့အခြားလူငယ်တွေကိုအေးအေးအနေနဲ့အမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းကိုအောင်ဆိုးရဲ့အကူဖြစ်သူအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်တဲ့ဒေးဗစ်အောင်က VOA ကိုခုလိုပြောပါတယ
်ကျွန်တော်အနေနဲ့တော့အင်တိုင်းမှာကျွန်တော်စိတ်ပူတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ညီလေးအောင်ဆိုးကရင်ကိုမသူကအချမ်းမရေမကောင်းဘူးသူ့မှာတုတ်ပွေးဖြစ်တယ်ပြီးလို့ရှိရင်သူ့မှာ၃ရက်လောက်တော့ရေကောင်မသူရှေ့ကူးသားတယ်သူရှေ့ကူးသားပြီးမှသူနည်းနည်းကျက်တာတဲ့အချိန်မှာပဲသူပြန်သွားတာပါအပြည့်မရှိဘူးဆိုလို့ရှိရင်တော့အမြန်ဆုံးတို့ပြပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ
်။အေအေကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးအဖွဲ့ဝင်ကိုအောင်စိုးအပါအဝင်အခြားလူငယ်တွေလွတ်မြောက်ရေးချင်းအရက်ဖက်အဖွဲ့စည်းတွေအနေနဲ့ဂျိုးပန်းကြီးကြောင်းချင်းပြည်နယ်အစိုးရအပါအဝင်ဗဟုအစိုးရအနေနဲ့လည်းဒီဖြစ်ရပ်တွေကိုသိရှိထားမယ်လို့ယူဆကြောင်းမိုင်နန်းဝေကပြောပါတယ်ရှင်။
မကင်အာဇာနည်မြေဖြစ်ဒီကနေ့ကြီးမားခဲ့ရမှာဥဆောင်စီစဉ်လူမျိုးကိုရဲတပ်ဖွဲ့ကအမှုဖွင့်အရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်အကမှာရန်ကုန်မြို့မဟာဗန္ဓုလပန်းညံရှိမှာကင်တိုင်းသားတွေစုဝေးပြီးကင်အာဇာနည်မြေဖြစ်ကြီးမားရမှာဥဆောင်သူတွေဖြစ်တဲ့စသိန်းစော်မင်းနဲ့စောစာကွာလာတို့နှုတ်ကိုရဲတပ်ဖွဲ့ကအခမ်းအနားတွင်မှာပဲဖမ်းဆီးပြီးရင်းရမ်းစွာစုဝေးခွင့်နဲ့စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှန်နဲ့အမှုဖွင့်လိုက်တာပါရင်းစုစီလို့လူသိများတဲ့ပုံမှန်20နဲ့အမှုဖွင့်ခဲ့ပြီးနောက်ဖန်စီကန်သူနှစ်ဦးကိုအာမခံနဲ့ပြန်လွတ်ပေးလိုက်ကြောင်းလဲကြောက်ရရေစကန်တာဝန်ရှိသူတယောက်ကဗီဒီယိုကိုပြောပါတယ်
ဆက်လိုက်ရင်း20
2ယောက်ချင်း
က ပင်တိုင်းသားတွေရဲ့တော်လိုင်းလှူရှာမှုကိုဥဆောင်ခဲ့တဲ့စောပါဦးကြီးကိုဂုံပြည့်တဲ့အနေနဲ့ကင်းအာဇာနည်နေ့ဖြစ်တတ်မပြီးကျင်းပလာရမှာမကြာသေးခင်နှစ်တွေမှာတော့ရန်ကုန်မြို့မှာပါလှူရှာမှုတွေတွေ့ရရသလိုဖမ်းဆီးအရေးယူမှုတွေလည်းရှိခဲ့ပါတယ်။ရင်းစုစီဥပဒေအရအခမ်းအနားကျင်းပဖို့အတွက်ရဲစခန်းကိုအကြောင်းကြားထားပေမဲ့ဥဆောင်သူနှစ်ယောက်ကိုအရေးယူဖို့ကြိုးပမ်းတာဟာဖိနှိပ်
လုံးနေတာပဲလို့ကျွန်တော်တော့ပြောချင်တယ်ဘာလို့ဆိုတော့ဟိုအရင်ခေတ်ကာလဆိုရင်စေစိုးရဆိုတော့ဒါလက်နဲ့နဲ့အာကျွန်တော်တို့ဖိနှိပ်တယ်ချုပ်ချယ်တယ်ကန့်တတယ်အနိုင်ကျင့်တယ်အခုကျတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဒါဟိုပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရလို့ကြွေးကြော်ပြီးတော့ကျွန်တော်တို့အဲ့လိုမျိုးဟိုဥပဒေအရပဲပြောပြောဒါလွတ်တော်အရပဲပြောပြောကျွန်တော်တို့ဖိနှိပ်အာခွဲခြားဆက်ဆံတယ်လို့ပဲကျွန်တော်ပြောချင်တယ
်ကင်းတော်လင်းလူရှာမှုကိုဦးဆောင်ခဲ့သူစောပါဦးကြီးခွဲလွန်တာနှစ်ပေါင်း80ရှိခဲ့ပေမဲ့တိုင်းသားတွေတန်းတူခွင့်ရမရနိုင်နေတာကြောင့်အခုလိုလှုပ်ရှားမှုတွေလုပ်နေရတာလို့လေဒီကနေ့အခမ်းအနားမှာပါဝင်ခဲ့သူတူလေးဖြစ်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရန်ကုန်တိုင်းကင်တိုင်းသားရေးရာဝင်ကြီးနေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းဖြစ်အမည်ရှိတင်သွင်းထားတဲ့ဒေါ်နော်အုံးလှကပြောပါတယ်
အော်ကျမတို့တမ်းမှာဖက်ဒရယ်လို့ပြောတယ်ပေါ့နော်နောက်ပြီးတော့လက်ရှိမှာလည်းညဉ့်ညဉ့်ဆွေးနွေးပွဲတွေနဲ့အနာဂတ်ဖက်ဒရယ်ဆိုဆောင်ရွက်နေတဲ့အခါမှာတိုင်းနာခွင့်ရဒန်းခွင့်ရရတဲ့နဲ့ဒါပေမဲ့လက်ရှိညဉ့်ညဉ့်ဆွေးနွေးတာလည်းဒီကနေ့ကျရင်ဖျားမြတ်တော်မှရှိသေးဘူးပြောချင်တာဘယ်မင်းကြီးပေါ့နော်အဲ့တည်းညဉ့်ညဉ့်ရလည်းအလောင်းဝင်နေသေးပဲတရားမှုနဲ့စုံမွေးညဉ့်တို့တရားမြတ်မှုဆိုတာကျမတို့အများကြီးစူးစမ်းရအောင်ဖြစ်စားဖြစ်တယ်။
ကင်းအာဇာနီနေ့ကိုကင်းပြည်နယ်မွန်ပြည်နယ်နဲ့အေရဝတီတိုင်းစတဲ့ကင်းတိုင်းသားတွေရှိရာဒေသတွေအပြင်မကြာသေးခင်နှစ်တွေကစရန်ကုန်တိုင်းမှာပါစတင်ကျင်းပလာကြတာပါဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ကြုံနေရခြင်းဖြစ်တာကြောင့်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့ညီကျင်းပမယ်အကြောင်းစီစဉ်သူတွေကမနေ့တုန်းကပဲအာဏာပိုင်တွေကိုအကြောင်းကြားခဲ့ပေမဲ့ဥဆောင်သူနှစ်ယောက်ကိုခိတ္တထိန်ထိန်ပြီးအမှုပွင့်ခဲ့တာလည်းဖြစ်ပါတယ်။ရင်းစုစီဥပဒေနဲ့တက်ကြလှုပ်ရှားသူတွေကိုမကြာခဏဖမ်းဆီးရေးယူလေးရှိတဲ့အတွက်ဖျက်သိမ်းဖို့ပြည်ရင်းပြည်ပကတောင်းဆိုမှုတွေရှိခဲ့ပြီးနောက်2018ခုနှစ်မှာပဲမူလာရုံးကဥပဒေမှာခွင့်ပြုချက်တောင်းခံမှုပြဋ္ဌာန်းထားတာကိုအတိပေးအကြောင်းကြားဖို့ပြင်ဆင်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်ထောက်အောင်ကမှာရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံသားတချို့အလုပ်လုပ်ကြနေတဲ့တရားမဝင်၅ဖမ်းဆက်လီနှစ်စင်းကိုမလေးရှားရေပိုင်လက်ထဲမှာကမ်းခြေဆောင်တပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါမလေးရှားနိုင်ငံပီနန်နဲ့စီလန်ဂေါပီနယ်ကမ်းခြေရေပြင်မှာတရားဝင်လိုက်စင်မရှိဘဲ၅ဖမ်းလီ၅ခိုးဖမ်းတဲ့ဆက်လီနှစ်စင်းကိုကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားလှေထိုးသား10ဦးထက်မနည်းကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းတရားမဝင်၅ဖမ်းဆက်လက်ပြီးဖမ်းမိတဲ့အကြောင်းကိုတော့မလေးရှားရေကြောင်းလုံခြုံရေးဆိုင်ရာစီလန်ဂေါပီနဲ့ရေတဲ့အကြီးအကဲမိုဟာမက်ရာဇာလီဘင်ကာစင်ကအတည်ပြုပြောဆိုခဲ့တာပါ။ဖမ်းဆီးမိခဲ့တဲ့ဆက်လက်တွေကိုတော့မလေးရှားအာဏာပိုင်တွေကပိုင်ဆိုင်ပေမဲ့တရားဝင်၅ဖမ်းခွင့်လိုက်စင်မရှိဘူးလို့လည်းပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မလေးရှားရေပိုင်နယ်ထဲမှာတရားမဝင်လှုပ်ရှားမှုတွေကိုစောင့်ကြည့်ထိန်းချုပ်နေချိန်မှာဖမ်းဆီးမိခဲ့တာလို့လည်းစီလန်ဂေါပီနဲ့ရေတဲ့အကြီးအကဲကသတင်းတောက်တွေကိုပြောဆိုသွားပါတယ
်
ကျွန်တော်တို့အနေနဲ့မလေးရှားရေပိုင်နယ်ထဲမှာနိုင်ငံသားတိုင်းပြည်က၅ဖမ်းဆက်လေတွေကိုရောမလေးရှားနိုင်ငံတွေကတရားမဝင်၅ဖမ်းလေတွေကိုပါစောင့်ကြည့်စစ်ဆေးနေပါတယ်။ဒါဟာ COVID-19 ရေပေါ်ကာလမှုနေသားဖြတ်ကျော်နေကြတဲ့နိုင်ငံသားတွေစီမှာပါလာနိုင်တဲ့ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အရေးတကြီးစောင့်ကြည့်ရမယ့်လုပ်ငန်းတစ်ခုဖြစ်ပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါ။၅ဖမ်းဆက်လေပိုင်ရှင်တွေကိုတော့မလေးရှားနိုင်ငံရဲ့1985ခုနှစ်ငါးဖက်လုပ်ငန်းဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပြီးခလီထိုးသားမြန်မာနိုင်ငံသားတွေကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေနဲ့အရေးယူခံရမှာပါမလေးရှားနိုင်ငံကငါးဖက်ဆက်လေတွေပေါ်မှာအလုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်လာလေးရှိတယ်လို့တရားဝင်အလုလုခွင့်မရှိတဲ့အတွက်လူအားကားနဲ့အလုသမားအခွင့်အရေးတွေလည်းအပြေအဝရလိမ့်မရှိတတ်ကြပါဘူးဓမ္မဗအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
Thank you.
ယူအီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်တဲ့ဆောင်မာတွေတွင်းဆောင်မင်းမြန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
် VOE American တန်ရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထွန်ပါပြည်ထောင်နိုင်ငံဘက်ကနေအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိနိုင်ငံနဲ့တရားဝင်ဝင်ရောက်လာသူတွေကိစ္စစစ်နိုင်ငံဝင်ကြီးတွေတွေ့ဆုံဆွေးနွေးနေကြရပါတယ်ဒီနေ့ထဲဥရောပကတစ်စင်ရဲ့ဗြိတိနိုင်ငံနဲ့တရားဝင်ရွှေပြောင်းဝင်ရောက်သူ4000ကျော်ခလုံးခွင့်တောင်းခံရပါတယ်အခုလိုဝင်ရောက်လာသူတွေကိုလက်မခံဘဲဥရောပကိုပြန်ပို့ဖို့ဗြိတိနိုင်ငံအတွက်ပုံပြီးခက်ခဲလာနေတဲ့အကြောင်းဟင်နရီရစ်ချယ်သတိပြုဖို့ထားပါတယ်အပေါ်ပေါ်မှာအသွားအလာအများဆုံးရေလမ်းကြောင်းတစ်ခုဖြစ်တဲ့အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးပြီးခဲ့တဲ့အပတ်ထဲလူ900လောက်ဗြိတိန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာခဲ့ပါတယ်။အုတ်ထင်းသူမပါတဲ့ကလေးတွေကလည်းဒါစင်နဲ့ချီရှိပါတယ်။အများစုကရဘာလီတွေအသုံးပြုပြီးရေလက်ကြားကိုဖြတ်ခဲ့ကြတာပါ။ဒီလိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေများလာတာကဗြိတိန်နိုင်ငံရေးကိုလှုပ်လှုပ်ရှားရှားရိုက်ခတ်လာစေခဲ့ပါတယ်။
We stop them working with the French. We just stop them from getting across.
သူတို့တွေဘူးလို့ဝင်ရောက်နေတာကိုတားဆီးရပါမယ်။ကျစ်တဲ့နေနိုင်နေပါတယ်နောက်တစ်ချက်ကကျွန်တော်တို့မှာရှိတဲ့ဥပဒေပုံပေါင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်တရားမဝင်ဝင်ရောက်လာတဲ့တွေနဲ့ပတ်သက်တဲ့ဥပဒေကြောင်းရာဆွေးဆုံးနေတဲ့ကိုပြန်ပြီးကြည့်ဖို့လိုပါတယ်လို့ Winston Boris Johnson ကပြောပါတယ်အခုရပိုင်းထဲမှာတော့ရတတ်သင်္ဘောတွေနဲ့ရှောက်ခွေးလေယာဉ်တွေကိုအင်းလေရေလက်ကြားမှာချထားလိုက်ပါတယ်ဒေဇက်ကိုမထိတ်ချုပ်နိုင်တော့ဘူးလို့လည်းရတတ်အရာရှိဟောင်း Chris Perry ကပြောပါတယ
် It's quite clear that we don't have
ဒီဘက်ကနေဇက်ကိုကျွန်တော်တို့ကောင်းကောင်းမထိတ်ချုပ်ထားနိုင်တော့ဘူးဆိုတာသိတင်ရှားပါတယ်ဒီကိလုံကြုံမှုပါလည်းမရှိဘူးရေလက်ကြားဟိုဘက်ဒီကနှစ်ဖက်စလုံးမှာဥပဒေနဲ့မညီလုံဆောင်နေတာပဲရှိနေပါတယ်ဒီပြဿနာကိုဖြေရှင်းရေးဒီတက်ရဲ့အခန်းစဏ္ဍာကလည်းတက်တက်ကွယ်ကွယ်မရှိကြလာပါဘူးဗြိတိန်ပြည်ပိုင်နဲ့တန်းဝင်လာတဲ့ရွှေပြောင်းဝင်ရောက်လာတဲ့တွေရဲ့လှေလှော်မောင်းထုတ်ရင်းအပြည်ပြည်ဆိုင်ရာဥပဒေတွေနဲ့ရေကြောင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်လိမ့်မယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြပါတယ
် You can't justpush people back
သူတို့ကိုပြန်မောင်းထုတ်ပြီးဒီနေ့မှမဟုတ်ဘူးဆိုပြီးပြောနေတယ်လို့မရပါဘူးအချို့လူတွေပေါက်ကုန်နိုင်တော့ပြန်မောင်းထုတ်တဲ့ကိစ္စကလုံးဝလက်မခံနိုင်စရာပါပြည်သူတွေသဘောမတူပဲလူတွေကိုပြည်သူပကံကိုလည်းပြန်ဆွဲခေါ်သွားလို့မရဘူးအပြည်ပြည်ဆိုင်ရာဥပဒေအရအခုကြီးလိုအပ်ပြီးဒုက္ခရောက်နေတဲ့လူသင်္ဘောတွေကိုကယ်ဆယ်ပေးဖို့တာဝန်ရှိပါတယ်ဒီတဲ့သင်္ဘောတွေခြားထားတာကြောင့်ပြောလို့မထားတဲ့အကျိုးဆက်တွေနဲ့ကျုံရနိုင်တယ်လို့လည်း Collins ကဆက်ပြောပါတယ
် But if it was the British who were doing thatit would be back to
အမြဲတမ်း British review တယောက်ဖြစ်ပြီးအခုလိုလုပ်တယ်ဆိုရင်ခင်ဗျားလည်း British ကံကြီးကိုပြန်အဖို့ခံရလိမ့်မယ် British ဆိုရကဒါမျိုးဖြစ်မှာကိုရှောင်ရှားကြပါတယ် EU ဥရောပသမဂ္ဂရဲ့ဥပဒေအရရွှေပြောင်းဝင်ရောက်လာသူတွေဟာသူတို့ပထမဆုံးရောက်ရှိတဲ့ EU နိုင်ငံမှာခလုံးခွင့်တောင်းခံရပါတယ်ဒါကြောင့်အရင်ကဥရောပကတစ်စင်ဝင်ရောက်လာသူအများအပြားကို British နိုင်ငံကဥရောပကိုပြန်ပို့ပေးနိုင်ကြတာပါအခုတော့အဖို့ဝင်မဟုတ်တော့လို့ဥရောပကိုပြန်ပို့ဖို့အခက်အခဲရှိသွားပြီဖြစ်ပါတယ်။ဗြိတိန်ဆိုရကတော့အသက်သေဆုံးမှုတွေမဖြစ်အောင်အင်္ဂလိပ်ရေလက်ကြားကိုဝင်ရောက်တဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့လိုတယ်လို့ပြောပါတယ်။ကိုနေဇက်ကိုကိုပြန်ထိန်းချုပ်မယ်လို့ပြောနေတဲ့အစိုးရတရအတွက်ကတော့ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးပြုတ်ကွက်တစ်ခုဖြစ်လို့နေပါတယ်ခင်ဗျ။ကျွန်တော်ရမ်းပြပါ
မန်တိုက်တံပညာရှင်တစုဟာမြို့တုံးလူနီးဖြစ်နေတဲ့ကြံ့မျိုးစိတ်တစ်စိတ်ကိုဖန်ပြွန်တရေတဲနီးနဲ့မျိုးပွားနိုင်အောင်စမ်းသပ်နေတဲ့အကြောင်း AP သတင်းတပုတ်ကိုပြောပြပေးပါမယ်ရှင်။တကဘာလုံးမှာတကောင်နဲ့ကြံတော့တဲ့ဆူဒန်နိုင်ငံကမြောက်ပိုင်းကြံထီဟာ2018ခုနှစ်ကတည်သွားပါတယ်။သူမသေးခင်ယူပြီးအေးခဲထားခဲ့တဲ့သူ့ရဲ့တုတ်သွေးနဲ့မြောက်ပိုင်းကြံ့မျိုးဆက်ဆက်ပြီးတော့ရှင်သန်အောင်မွေးမြူနိုင်မလားဆိုတာကိုစိတ်တံပညာရှင်တွေကအခုစူးစမ်းနေကြတာပါ။ကာရင်လို့ခေါ်တဲ့18နှစ်အရွယ်တောင်ပိုင်းကကြံ့ဖြူမလေးကိုမျိုးဆက်ပွားပေးမယ်မိခင်လောင်းဖြစ်ရွေးထားကြပါတယ်။သူ့နားကပ်လို့ရအောင်အဝေးကနေအခုလိုဆေးထိုးတဲ့ပနတ်နဲ့ပြစ်ပြီးသူ့ညိန်သွားမဲ့ဆေးကိုအရင်ထိုးပေးရပါတယ်။ပြီးတော့မှဓာခွဲကမ်းထဲမှာဖန်တီးထားတဲ့မျိုးဥသရေသားကိုထည့်ပေးကြမှာပါ။ Leibniz သိပ္ပံတရိတ်ဆန်တဲ့ဒေါကောင်ဆိုင်ရာသူတည်သည့်ဒေါက်တာ Thomas Hildebrand ကအခုလိုပြောပါတယ
် Sick but for sure in my heart I'm pretty sure that he's
ကျွန်တော်စံတမှုအောင်မြင်မယ်ဆိုတော့ကျွန်တော်စိတ်ထဲကတည်ရှိချာကိုသိနေပါတယ
်မြောက်ပိုင်းကြံမျိုးစိတ်ပြောင်းမသွားဘူးကအခုစံတမှုအပေါ်မှာလုံးဝမှီခိုနေတာပါနောက်ဆုံးတည်သွားတဲ့မြောက်ပိုင်းကြံပြူကြီးနဲ့တခြားတည်သွားပြီးကြတဲ့ကြံတီ၄កောင်တို့စီကယူထားတဲ့တုတ်သွေးတို့နဲ့အတူဖန်ပြွန်တရေသားမွေးတဲ့ခင်မီနီးပညာတွေနဲ့ပေါင်းဆက်ပြီးမြောက်ပိုင်းကြံမျိုးဆက်ထိမ့်သိမ်းရေးဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိကြံနေသေးတဲ့ကြံအမ၂កောင်ကိုလည်းအသက်ရှင်တန်းအောင်ဆက်ပြီးတော့ထိန်းထားဖို့လိုပါတယ်။မြောက်ပိုင်းကြံပြူတွေစီကရတဲ့တုတ်သွေးနဲ့မျိုးဥတွေကနေတရေသားလောင်းတွေရဖို့ကြိုးစားနေတာမှာဘယ်လိုနည်းနဲ့အကောင်းဆုံးလုပ်မလဲဆိုတာကိုသူတို့အဖြေရှာခဲ့ကြပါတယ်
။ We have created so far 3 embryos transferable.
ဘလို့ဇင်ရောဒီမြောက်ပိုင်းကြံ့ဖြူစီကတရေသား3ခုမွေးယူထားပါတယ်။ဒါကိုအငှားကိုဝင်ဆောင်ပေးမယ်မိခင်တွေကိုထည့်ပေးမှာမလို့ဘလို့လုပ်ဖြစ်မလဲဆိုတာကျွန်တော်သိဖို့လိုပါတယ်
။ဒါကြောင့်မျိုးတုံးမှုအန်ဒီရဲ့နည်းနေသေးတဲ့တောင်ပိုင်းသူကြံ့ဖြူမှ currency မှာမြောက်ပိုင်းကြံ့မျိုးစိတ်ဖန်ပြွန်တရေသားကိုထည့်ပေးဖို့သိပ္ပံပညာရှင်တွေကြိုးစားနေကြတာပါ။ပထမတစ်ကြိမ်စံတမ်းမှုမှာသူတို့ဟာတရေသားကိုဆုံရှုံခဲ့ပြီးမဲ့ပလတ်စတစ်ပြွန်လေးထဲမှာအလွန်သေးငယ်တဲ့ဇီဝသက်ရှိကလေးကိုတော့ရှာတွေ့ခဲ့ကြပါတယ်။ဒါကြောင့်အခုဒုတိယကြိမ်ထပ်ပြီးတော့ကြိုးစားစမ်းသပ်နေကြတာပါ။ဒေါက်တာ Robert Hammers ကလည်းအခုလိုပြောပါတယ်
It's all about angling and you know little details so we attempted a second time and then
အဲဒီတော့ကျွန်တော်ထည့်လိုက်တဲ့ပြွန်လေးဟာအိမ်လေးကိုရှော့ရှော့ရှိရှိဝင်သွားတာပါပဲ။အဲဒီကနေမှတာအူအိမ်တာအူပြုံးလဲရောက်ဖို့အရန်ကိုနိနိကက်ကက်ထိထဲ့နိုင်အောင်ကျွန်တော်စူးစမ်းခဲ့ကြပါတယ်အခုကတော့အသူ့အခြေအနေပေါ်မှာမူတည်ပါလိမ့်မယ
်ကျမ်းမာလီကာရင်ရဲ့တအိမ်ထဲမှာဖန်ပြွန်တရေမထည့်ခင်တင်းထားတဲ့ကြံပုံနဲ့သူတို့ကမျှယူပါတယ
် the timing seems to be really good the bull has indicated
အချိန်ကြိုက်ထားတာကတော့အဆင်ပြေနေပုံပါပဲကြံထီးကြည့်ရတာလွန်ခဲ့တဲ့5ရက်လောက်ကကာရင်ကိုစိတ်ဝင်စားပုံပြပါတယ်
ဒါပေမဲ့လည်း currency မှာကိုဝင်ဆောင်တရေမအောင်ခဲ့ပါဘူး။ဒါကြောင့်သိပ္ပံပညာရှင်တွေအနေနဲ့မြောက်ပိုင်းကြံမျိုးစိတ်တွေပြန်လဲပေါ်ထွက်လာစေဖို့နောက်ထပ်နီလန်းရှာကြရပါမယ်။တောင်ပိုင်းကြံပြူနဲ့တခြားကြံတဲ့မျိုးစိတ်တွေဟာလည်းအာရှရဲ့တရားမဝင်ဈေးွက်တွေမှာအယောင်းသက်တဲ့ကြံကြိုကိုလူကျင်လို့တပ်ဖြတ်နေကြတဲ့တောမုတ်ဆူတွေရဲ့အန်ဒီရဲ့အောက်မှာရှင်သန်နေကြရပါတယ်။အာဖရိကတိုက်ထဲမှာတောင်ပိုင်းကြံ့ပြူကောင်ရီဟာအချမ်းပြင်းအားဖြင့်2000လောက်ရှိနေပါသေးတယ်ရှင်ကျမခွာညိုပ
ါ VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာwww.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ Todas Nacion ။ Russell and Nasinya မှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်တို့မှားယွင်းနေတယ်လို့သိရပါတယ်။ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လား။အထူးသဖြင့်အုတ်ထုတ်ရေးရန်တရားဆင်ရမူဝါဒရိုးချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စင်စရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လား။မြန်မာနိုင်ငံအုတ်ထုတ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာဒီမောင်ဗန်းနဲ့ကျွန်တော်ကျော်စင်သာဆွေးနွေးသုံးသပ်ထားပါတယ်။ဒီအမှန်တရားမှာနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောရပါမယ်ဒါတော့မှ55ရာခိုင်နှုန်းပဲမဲ့ပေးခွင့်ရတာဆိုတော့ဒီရွေးကောက်ပွဲမှာတမမက်ဆင်းမမကငါမရှိဘူးဆိုရင်မက်ဆင်းမှမပါတဲ့လူတွေရဲ့ဒီမိုကရေစီကမဲ့ပေးခွင့်ဆုံးဆုံးနိုင်တဲ့အခြေအနေရှိနေရောဆရာ
မက်ဆင်းကတော့အရေးကြီးရပါတော့ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က20ငါရခိုင်တော့ယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့နေရာပါလူမှုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူမှုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်ဒါကြောင့်မို့မဲခြင်းအရေးကြီးတယ်မဲပေးတာအရေးကြီးပါတယ
်ဆိုအနာပိုင်းတွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားရမယ်ဆိုတော့ပြောတာတွေ့ရပါတယ်တင်တော့ဒီမောင်ဆုံးဒီကနမဲဆန္ဒရှင်တွေကရောသ ူတို့ရဲ့မဲတရားဟာဘယ်လောက်အရေးကြီးလဲဆိုတာကိုတံပိုးထားကြတတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
ရေဘူးရအားဖြင့်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကိုအလေးနဲ့ထားပြီးဂရုတစိုက်ရှိတတ်ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမျိုးလို့ကျွန်တော်ထင်တယ်အဲတခြားနေရာတွေမှာလည်းဘဲနာပေးတဲ့လူအရေးဖက်ကိုကြည့်လို့ရှိရင်များသောအားဖြင့်မြန်မာနိုင်ငံတဲ့နိုင်ငံအများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မမကြည့်သူလူထုကတခြားကဘာပေါ်မှာရှိတဲ့ခြားကြည့်သူတွေနဲ့ရှင်းလိုက်လို့ရှိရင်ဘဲပေးဖို့အသေးစိတ်တက်နိုင်တယ်လို့တော့ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဒီချိန်မှာလည်းနည်းနည်းအလန့်ကွာဝေးနေတဲ့ချိန်မှာအသွေးနည်းနည်းအေးတဲ့သဘောပဲဖြစ်လိမ့်မယ်ထင်တယ်
ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီးမဲပေးလည်းပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်ဝင်စားပဲနေလည်းပဲတိုက်ကြည့်တယ်ဘာမှမထူးရလာဘူးလို့တွေ့ကြမယ်အခုဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကတိတ်တက်ကြွရဲဆိုတာအာဏာရှင်လက်အောက်မှာနေခဲ့ရတာကတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ကြလူတိုင်းက definition ပြင်မှုတွေခံစားနေရတော့ဒီစိတ်ကြမ်းနဲ့ပြင်းပြခဲ့တယ်ဆိုအခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပေးခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲတည်ပြီးသားသားကြီးမပြောင်းလဲတာဘူးအခုတခါမဲပေးရင်လည်းပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခက်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိရပ
ါမဲပေးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့ပြေကြုံခဲ့ရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်သုံးလေးလလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးတမန်လူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ
်။ဆရာကတော့ပို့ပြီးကြည့်မယ်အုတ်ချုံရင်းနဲ့ပတ်သက်ပြီးတော့စည်ရင်းစရာမှန်ကန်မှုမက်စကင်းတော့မှမှားယွင်းနေတဲ့ဆိုရင်အုတ်ချုံရင်းနဲ့ပတ်သက်ပြီးတော့စည်ရင်းစရာတွေဟာလည်းပဲစိတ်အရေးကြီးမယ်ထင်ပါတယ်အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဦးဆုံးလွှမ်းခြုံပြောဖို့ကမြန်မာနိုင်ငံရဲ့အုတ်ချုံရင်းနေရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တိကျတဲ့စီရင်အင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလားအ
ဲပထမစီရင်ကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အားနဲ့နေဒီသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်ဒါကအပေါ်ကလည်းကြားတယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့စေဆိုးရဖြစ်ကြီးတလျှောက်လုံးမှာအောက်ခြေဒီစီရင်စရာတွေကိုခံရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်တစ်ခုကတော့သူတို့က ground data ပေါ့နော်မြေပြေချက်လက်နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ဒီလိုခွဲပြီးပြောပါတယ် GDP data ဆိုတာကတော့စစ်ဆိုးရွားကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကချက်လက်တွေကိုပြင်ပေးရတာပါဒါကြောင့်မို့လို့တကယ်တရားဝင်မှတ်တမ်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုံးတဲ့ချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်မြေပြေချက်လက်တွေကိုမှတ်တမ်းတင်ရပါတော့ဒါကလူအောင်ကောင်ကြီးတရိတ်ဆန်ကောင်ကြီးမှတ်တမ်းတင်တဲ့ဝင်းမြေဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုံးချရပါတယ်လုံးချတဲ့အခါမှာလဲဒီအချက်လက်တွေကိုအာပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလူတဲ့အချိန်ကမှအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှတ်ကအောင်ဖတ်တို့ရမယ်စနစ်အဲ့ဒီအတွက်အထောက်အကူပြုတဲ့လုပ်ငန်းပတ်ဝန်းကျင်ဥပမာဆိုတော့အခုမဲစင်းမှာရက်ွက်ကြေးရွာတို့ရေးမှုတွေစရေးတွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစရေးမှာသွားစီလာစီဘာရှင်မအစိုးရကထောက်ပံ့ထားတာရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ဘတ်ဂျက်ကြီးတစ်ခုလုံးကတကယ်ဒီပြည်မှာစည်ရင်ကောက်ရတဲ့ထွေအုပ်ချုပ်ရေးဌာနကတရားတစ်ချက်မှအပါပါဘူးစဉ်းစားတဲ့ခါမှလည်းအစည်းအဝေးတွေကိုဘယ်လိုကောက်မလဲဒီကောက်ပွဲမှာဘယ်လိုထိန်းသိမ်းမလဲဘယ်လိုစနစ်နဲ့တွားမလဲဆိုတဲ့စဉ်းစားပုံဖြီကောဒီကောက်ပွဲကောင်းချင်မှာရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲစလုပ်မယ်ဆိုတော့ဩစတြေးလျကူညီပေးမယ်မဲယုံနေပါညာအကုန်လုံးပေါ်လေရွေးကောက်ပွဲအဆင်ပြေဖို့အတွက်အကူအညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီမှာကနိုင်ငံတကာကျွမ်းကျင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အခုကြီးမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေးအချင်းည
ဟိုကျွန်တော်ရွေးကောက်ပွဲကော်မရှင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွက်ကြောင့်မလို့တိတ်တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ဒီစည်ရင်းသွင်းတဲ့အခါမှာ software တဲ့အထိသွင်းတဲ့အတွက်အခုကြီးပေးခဲ့တာတွေရှိပါတယ် software ပိုင်းပေါ့နော်စည်ရင်းကောက်ယူတဲ့အထိတော့ နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူးအဲ့တော့ budget ဘိုင်းရဟောဒူဝါရဘိုင်းရဟောကျွန်တော်တို့ရဲ့အုပ်ချုပ်လုပ်ကိုင်ပုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့တော့မဲခြင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့ရှင်ရင်းစရာတွေနဲ့မူဝါဒချမှတ်ဆောင်ရွက်ပုံအဲ့ဒီမူဝါဒချမှတ်တဲ့အခါမှာမူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းမူဝါဒကိုစဉ်းစားတဲ့အခါမှာအချက်နဲ့အခင်းကျင်းတွေကိုချပြီးစဉ်းစားတဲ့အလေးအထအဲ့ဒီလိုချက်နဲ့အခင်းကျင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထတော့ဘျူရိုကရေစီကိုနိုင်တာကောအဲ့ဒီစနစ်တွေရှိရလားပေါ့
ဟုတ်ကဲ့ဒါ
တွေကကျွန်တော်ကျန်တဲ့ဒီဆောင်အမယ်ကိစ္စလေးကိုကျွန်တော်ထင်တယ်
။ဟာကျွန်တော်တို့ခုမေးရုံမှခင်အဲ့တင်ရုစီမာစီဆိုရှယ်လစ်စီဝါရေးဘာညာလုပ်ခဲ့တာအဲ့ခေတ္တကတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝါရေးဆိုတော့ plain economy market ကဘလောက်လိုတယ်ဘလောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ capitalist economy လို့ဒါဈေးကွက်နဲ့ဝယ်လိုအားနဲ့ဆိုတာသူကြီးသွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ဖူးတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံးဝမလုပ်ခက်လေသလားခင်ဗျာ
။ဟိုမြန်မာနိုင်ငံမှာလောက်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ကြံစည်နာကိုဖြည့်ရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်။အခုလည်းအဲ့ဒီနေရာမှာရေကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်။ဒါပေမဲ့အဲ့ဒီခေါင်းဆောင်တွေဘလို့ကြိုက်တယ်လဲသူ့အထားပါလေ။သူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဦးတည်ရပါလေ။မဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဦးကားပြီးပြောရလို့ရှိရင်ညဉ့်ခံရမှာကိုဝင်လာကြောက်ပါတယ
်
ညဉ့်ဘာဖြစ်နိုင်တယ်လို့မြည်တဲ့အခါမှာနေတဲ့သူကလုပ်ငန်းအဆင်မပြေတာစပြီးအပြောင်းရွှေ့တွေရာဒူးရက်ဆိုင်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်အဲဒါကလည်းတဘာဝကြတယ်ကျွန်တော်တို့ပထမဦးဆုံးရေကောက်တင်နောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိရှိနေတဲ့စနစ်နဲ့အသားကြအောင်လက်ရှိဘလူးစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တဲ့ကြောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းနောက်ငါးနှစ်မှဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပါ
ကျွန်တော်ပြပြမြင်နေရတော့တက်မတော်တပိုင်းရှစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတက်မတော်ကအရာရှိဆုံးတွေကိုခန့်ထားခဲ့တယ်ဆိုရက်ကစားလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေတယ်လဲဒီလိုတိကျမှန်ကန်တဲ့စီရင်စရာနဲ့စောစောကဆရာပြောသလိုအထက်ကြိုက်လုပ်ပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားရတဲ့ကိစ္စကတော့ပတ်သက်မနေဘူးလားဆရာ
တပ်မတော်ငိမ့်စားအရာရှိကြီးတွေပေါ့နော်တပ်မိုးရှိတယ်တပ်မိုးမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပ်ပြင်းပြင်းကျင်ကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်တဲ့ပေါ်နိုင်တဲ့အယူတွေရှိဒါပေမဲ့အထူးတောင်းဝင်ဆိုတာဘလို့အဖြစ်မျိုးလဲကြီးလူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားပွေပေါ်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ဘက်ပညာရေးမှလည်းအင်မတန်အားနဲ့
ပရောစီယာမျိုးလေးမှသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာထွေထွေအုပ်ချုပ်ရေးပြုပြင်တောင်းလဲမှုအောက်မှာတော့ဘူဝါဒ unit ဆိုတာရှိတယ်ဘူဝါဒဆိုတာကချက်လက်ဒီပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုလူဝါဒအထောက်ပံ့ပြုအောင်တိကျကျစုဆောင်တဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ဖြစ်နိုင်နေမယ်လို့ထင်တယ
်။လာမယ့်9နှစ်မှာလ
ားခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့ဒိတ်တယ်ရတာပေါ့
မမိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဒီနေ့ကလေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လွှမ်းရှာမှုတွေနဲ့ပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်screen time တွေများလာပြီးကိုလက်လွှမ်းမှုတွေနေပါလာတဲ့အခါယနေ့ကလေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ယနေ့ပြည်ပအနေနဲ့မိမိတို့ရဲ့ယနေ့ကလေးတွေကိုကိုလက်လွှမ်းမှုရရှိအောင်ကူဆိုင်လှူဆောင်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပေးတာကိုလက်လွှမ်းမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတက်ကြွရေးရောဉာဏ်ရည်တိုးတက်ရေးရောအလုံးတွေအကျိုးရှိပါ
စမတ်ဖုန်းတွေပါဝင် screen ပါတဲ့ပစ္စည်းတွေကိုပေးသုံးတယ်မသုံးတယ်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ချာမှာသဘောထားမျိုးကွဲလွဲနေကြတာပါ။ရင်းနှီးကလေးတွေကိုအသက်ပနက်နေ့မှာစမတ်ဖုန်းစပြီးပေးသုံးတယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ်။စမတ်ဖုန်းပါဝင် screen ပါတဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်နှစ်နှစ်မပြည့်ခင်မှာလုံးဝပေးမသုံးနိုင်ပေမဲ့အသက်နှစ်နှစ်ပြည့်ပြီဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးတယ်လို့ကလေးထုကဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ်
။ကျွန်တော်တို့အနေနဲ့တော့ကလေးအသက်နှစ်နှစ်အောက်မှာ screen time နေအားလုံးကိုကျွန်တော်တို့ကန့်သက်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမတုံတက်ပါဘူးနှစ်နှစ်အထက်မှာတော့အတိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ
်စော်ကစားတာဟာရင်းသွေးကလေးတွေရဲ့ကုက္ကရာကျမ်းမာရင်းနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကတုံ့သက်ကြတာပါဒီနေ့ကလေးတွေရဲ့အချိန်အားလုံးကိုပညာတင်ကြားမှုတစ်မျိုးနဲ့အတွက်မကုံဆုံးသေးပဲစော်ကစားဖို့အတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်တန်ဆီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်နေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်နေမှာတတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပြီးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကကျောင်းနေစာတွေကျူရှင်နေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စီဖို့အတွက်ညာကောင်းစီတဲ့အစားတောက်နဲ့စီဝါတွေကိုတိုက်ကျွေးကြတာဟာလည်းအလေးချင်းတစ်ခုလို့ဖြစ်နေတာပါညာကောင်းစီတဲ့အစားတောက်နဲ့စီဝါတွေကိုတိုက်ကျွေးရဟာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါတယ
်ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးတေးကြတာတစ်ခုကတော့ညာရီထက်တဲ့စီတော့မရှိဘူးဗျဒါတော့တေးကြတယ်နော်ညာကောင်းစီမရှိဘူးစာအာဟာရမှာလေဒီအာဟာရကဉာဏ်ရည်အတွက်ပိုကောင်းတယ်ဆိုတာတော့လေပြောလို့မရဘူးပေါ့ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်ဆီဓာတ်နောက်အသီးအနှံနေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရဘိုင်းကနေပြီးတော့ကလေးတယောက်ရဲ့ဉာဏ်ရည်ကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ဉာဏ်ရည်ကိုထောက်ကူပြုနေတဲ့ဒီနေ့ပြောရင်ဉာဏ်ရည်ကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျာ ဆရာအာဟာရရွေးချယ်ကြုံရလဲလို့ရင်သွေးတွေဉာဏ်ရည်ထက်သွားတယ်ဆိုတဲ့ကိစ္စကိုယုံကြည်မရှိပါဘူးနော်ပမာပြီမှာကလေးအုံနှုတ်အောင်ရောယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးအုံနှုတ်အောင်ရောယောဂါတွေအတွက်အများကြီးကောင်းပါတယ်နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ချွန်းတဲ့သူတွေနဲ့ဆေးဥစင်ခန်းတွေမှာမမွေးပဲနဲ့အိမ်တွေမှာပဲမတက်ချွန်းနားမလဲတဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးအုံနောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားတယ်မှာနံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့အုံနောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနိုင်တယ်မှာနောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်နှစ်နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးတင်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြည့်စုံပြည့်ထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကူဆိုင်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ
်ကျမတန်ဆန်းပြီးညာကြီးထက်မြက်တဲ့ရင်သွေးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ့်လက်လွှမ်းရှာမှုရရှိအောင်လုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆန်းပ
ါမလို့ရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မှာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။ဒ tenang ngwe ne nyan ni ne in ga ne ma ne thau lwin chat dai ma na sin nai da lo VOA myama bai ye online sa myet na bo ga blogger so ye ti tat sa myet na ma le thau lwin ga bi de a si sin rwe go pyan sha na thau nai ma de blogger ri pyo da mya a si sin a twe we ban a chan pe set rwe go le lak khan chu so ba de shin
ဂုဏ်ကတော့ဗုဒ္ဓဟူးနေ့တိုင်းပတ်စင်တင်ဆက်ပေးနေကြတဲ့ဘတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Europa League ဖလားကွာတော့ဖိုင်နယ်ပွဲတွေကိုဂျာမနီမှာဆင်းလာနဲ့အင်္ဂါနေ့ဒီမှာကစားခဲ့ကြပြီးတော့ဘာရန်ဆောင်အရင်လိုအိမ်ဝင်အဝေးဝင်မဟုတ်ပဲတပွဲပဲကစားခဲ့ကြပါတယ်။ Inter Milan နဲ့ Leverkusen ပွဲမှာတော့ Inter Milan က2ဂိုးတကူနဲ့နိုင်သွားပါတယ်။Manchester United နဲ့ Copenhagen ပွဲမှာတော့နှစ်သင်းစလုံးဂိုးသင်းမသေးကြတာရယ် Copenhagen ဂိုးသမားကောင်းတာရယ်နောက် Man U ရတဲ့နှစ်ဂိုးကလူချွန်နေတာတွေကြောင့်မိနစ်90မှာသေချာပြီးတော့အချိန်မိုဆက်ကစားကြတော့မှာ95မိနစ်မှာရတဲ့ penalty နဲ့ Manchester United ကတကူကူမရှိနဲ့နိုင်သွားပါတယ် Man U ရဲ့ penalty ကိုတော့ Fernandes ကသွင်းပေးခဲ့တာပါ Champions League Quarter Final ပွဲတွေကိုတော့ဒီနေ့ August 12ရက်နေ့ကနေ15ရက်နေ့အထိ Portuguese နိုင်ငံ Lisbon မြို့မှာကစားကြမှာပါကွာတော့ဖိုင်နယ်မှာတော့နံပါတ်ကြီး2သင်းဖြစ်တဲ့ဘာစလိုနာနဲ့ဘိုင်ယန်မြူနစ်တို့ထိပ်တိုက်တွေ့ကြပြီးတော့မန်စီးတီးကလီယွန်အက်တလက်တီကိုမက်ဒရစ်ကလိုက်ပ်ဇိဂ်နဲ့တွေ့ပြီးဒီနေ့ညမှာတော့ PSG နဲ့အီတလီကအက်တလန်တာတို့ကစားကြမှာဖြစ်ပါတယ်။အချိန်ထဲမှာပဲအက်တလက်တီကိုမက်ဒရစ်အသင်းကကစားသမား2ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ရပါတယ်။တိုက်စစ်မှုကိုရီးယားနဲ့နောက်တန်းလူပကြောက်ကိုလို2ယောက်ဗိုင်းရပ်စ်ကူးစက်ခံထားပြီးတော့ကျန်တဲ့ကစားသမားတွေကတော့ဗိုင်းရပ်စ်ကိုမတွေ့ရှိဘူးဆိုပြီးတော့အသင်းကထုတ်ပြန်ပါတယ်။အဲ့ဒီကစားသမား2ယောက်ဟာဗိုင်းရပ်စ်ကူးစက်ခံထားပေမဲ့ယောဂလက္ခဏာတစ်စုံတစ်ရာပြသတာမရှိသလိုအခုခါမှာသူတို့ဘာသာသူတို့အိမ်မှာတည်ဆံ့ခွဲပြီးတော့အသွာလာကန့်သတ်နေတယ်လို့လည်းပြောပါရခင်ဗျာအီတလီစီးရီးချန်ပီယံယူဗန်တက်စ်အသင်းကတော့သူတို့ရဲ့ကစားသမားဟောင်းအန်ဒရီယာပီယလိုကိုနီးပြဖြစ်နေခံလိုက်ပါတယ်Champions League ပြိုင်ပွဲဒုတိယအဆင့်မှာလီယွန်ကိုရှုံးပြီးတော့ထွက်လိုက်ရတာကြောင့် Mauricio Sarri ကိုနီးပြဖြစ်ကထုတ်ပြီးနိုင်ပိုင်းတွင်းမှာပဲအဲ့လိုခန့်လိုက်တာဖြစ်ပါတယ်အခုလို PLO ကိုနီးပြခန့်ဖို့ရွေးချယ်လိုက်တာက PLO အနေနဲ့အသင်းကိုနီးပြတယောက်အနေနဲ့အောင်မြင်မှုအသစ်တွေယူနိုင်အောင်လုပ်ပေးနိုင်မယ်လို့ယုံကြည်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါတယ် PLO ဟာအီတလီကနံပါတ်ကြီး Inter Milan AC Milan Juventus အသင်းတွေမှာကစားပြီးတော့အီတလီနဲ့အတူ2006ကမ္ဘာဖလားကိုဘူဆွဲခဲ့တာပါPLO Juventus နီးပြဖြစ်လာတဲ့ပုံမှာလက်ရှိ Inter နီးပြ Conti ကလည်းချူဆိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဘောလုံးကမအပြောင်းအရွှေ့တွေဘက်မှာတော့ Chelsea သင်းက Brazil တောင်ပံကစားသမား William က Chelsea ကနေထွက်တော့မယ်ဆိုပြီးတော့ချင်ညာလိုက်ပါပြီ Chelsea မှာ9နှစ်ကစားပြီးတဲ့နောက်အသင်းနဲ့နောက်ထပ်စာချုပ်တက်တန်းတိုးဖို့ကိစ္စသဘောမတူဖြစ်ပြီးတဲ့နောက်မှာထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ Twitter ကနေပြောပါတယ်လန်ဒန်ပြိုင်ဘက် Arsenal ကတော့ William ကိုခေါ်ဖို့စိတ်ဝင်စားနေပြီးတော့3နှစ်စာချုပ်ချုပ်မယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာArsenal နဲ့ Man U တိုက်စစ်မှုအောင် Van Persie ဟာသူ့ရဲ့အသင်းဟောင်း Feyenoord အသင်းရဲ့နီးပြဖြစ်လာပါပြီ။ Van Persie ဟာ 2018-19 မှာ Feyenoord အသင်းမှာတရားစီပြန်ကစားပြီးတော့ဘောလုံးကစားတာကနေအားယူခဲ့တာပါ။ Feyenoord အသင်းရဲ့နီးပြချုပ် Dick Advocaat ကအသင်းရဲ့တိုက်စစ်မှုတွေကိုနီးပြဖြစ်နဲ့ကူညီပေးဖို့အတွက် Van Persie ကိုနီးပြအဖွဲ့ထဲမှာပါဖို့အခုလိုခေါ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကအသက်23နှစ်သာရှိသေးတဲ့ Colin Morikawa ဆိုတဲ့လူငယ်ကောက်သီးကစားသမားလေးကတော့ American PGA ကောက်သီးပြိုင်ပွဲကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက်ဝင်ပြိုင်တဲ့ Major Flag ပြိုင်ပွဲဖြစ်ပြီးတော့ American ပြည်တော်စု California ပြည်နယ် San Francisco မြို့မှာကျင်းပခဲ့တဲ့ PGA ကောက်သီးပြိုင်ပွဲမှာ Morikawa ဟာနောက်ဆုံးနှစ်မှာ64ကျက်ရိုက်ပြီးတော့စုစုပေါင်းသတ်မှတ်ရိုက်ချက်ထက်73ကျက်ရှော့ရိုက်ပြီး Paul Casey နဲ့ Dustin Johnson တို့ထက်နှစ်ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်။တိုကျိုပင်လယ်ဝမှာထားရတဲ့အိုလံပစ်အမှတ်တံဆိပ်ကြီးကိုပြီးခဲ့တဲ့သတင်းပတ်ကဖယ်ရှားလိုက်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲအထိမ်းအမှတ်ဖြစ်နေထားတဲ့ဒီအိုလံပစ်အမှတ်တံဆိပ်ကြီးကိုပြင်ဖို့အတွက်ဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကဖယ်ရှားလိုက်တာပါ။ဒါပေမဲ့ယာယီဖယ်ရှားလိုက်တာဖြစ်ပြီးတော့လာမယ့်ဒီဇင်ဘာလမှာတော့ပြန်တက်ဆင်သွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့စီမံကိန်းညွှန်ကြားရေးမှူးအဆူရှိယာနာရှိမီဇူကပြောပါတယ်
။ချက်တန4ヶ月間天地がまあ ဟုတ်ရဆမီ
ချစ်လာမယ်လေးလာမှာပြောင်းမထားနိုင်တဲ့အတွက်နည်းနည်းတော့စီမကောင်းဖြစ်မိပါတယ်။ဒါပေမဲ့ဒီဇင်ဘာလပြန်ထားတဲ့အချိန်မှာတော့အဲဒီအိုလံပစ်အမှတ်တံဆိပ်ကြီးကိုသေချာတမ်းတမ်းရှင်းရှင်းနဲ့အကောင်အထည်ပြန်ထားနိုင်အောင်ထိန်းသိမ်းသွားမှာပါ
။ကမ္ဘာ့ဝန်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုရှစ်နှစ်ကိုရွှေ့ဆိုင်းဖို့ပြီးခဲ့တဲ့မတ်လကအဆုံးဖြတ်ခဲ့တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေကအခုတစ်ခါပြန်ပြီးတော့မြင့်တက်လာနေတာကြောင့်ပြိုင်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေသေးပါ။ဒါပေမဲ့တိုကျိုအိုလံပစ်ကိုရှင်းနေမှာကျင်းပနိုင်ဖို့ပြိုင်ပွဲစီစဉ်သူတွေအားကစားသမားတွေနဲ့ကမ္ဘာ့တဝန်းကအားကစားဝါသနာရှင်ပြိသက်တွေကလည်းမျှော်လင့်နေကြပါတယ်ခင်ဗျာ။နှစ်စဉ်လူတောင်းနဲ့ချီဝင်ပြိုင်တဲ့လန်ဒန်မာရသွန်ပြိုင်ပွဲကိုဖျက်သိမ်းလိုက်ပြီလို့ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်။လန်ဒန်မာရသွန်ကိုပုံမှန်အဖြစ်တော့နှစ်စဉ်ပြိုင်ပွဲဝင်တဲ့သူ4000ခွဲလောက်ပြိုင်လေးရှိတာဖြစ်ပါတယ်။၎င်းတို့ကတော့ပြီးခဲ့တဲ့ဧပြီလမှာကျင်းပမှုအစည်းအဝေးထားပေမဲ့ COVID-19 ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုင်ပွဲကိုအော်တိုဝါလာတဲကိုရွှေ့ဆိုင်းခဲ့တာပါ။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကြောင့်ပုံမှန်အတိုင်းတိုင်ပွဲဝင်တောင်းတဲ့ချီပြီးဝင်ရောက်ရှင်တိုင်ပွဲပြုတော့မှာမဟုတ်ပဲ။ကမ္ဘာထိပ်တန်းနာမည်ကြီးကစားသမားတွေအနည်းငယ်နဲ့တိုင်ပွဲကိုဆက်လုပ်သွားမယ်ဆိုပြီးတော့တိုင်ပွဲဖြစ်မှရေးဆိုင်ရာညွှန်ကြားရေးမှူး Hugh Brasher ကပြောပါတယ်
။ I mean today I think is a sad day.But it's also a day of
ဒီနေ့တော့စေမကောင်းစရာနေ့တစ်နေ့ဖြစ်သလိုသူတွေအတွက်လည်းအဖြစ်တစ်ခုတိတိကျကျထွက်လာတဲ့နေ့ပါဒါပေမဲ့တစ်ဖက်မှာလည်းလန်ဒန်မာရသွန်ရဲ့စိတ်ဓာတ်ကိုကြားနိုင်တဲ့နေ့တစ်နေ့ဖြစ်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပြီးတောင်အော်တိုဘာသာ၄ရက်နေ့မှာဆက်ပြီးတော့ကြားနိုင်ပါလိမ့်မယ်ဒါကြောင့်လန်ဒန်မာရသွန်ပြိုင်ပွဲကိုတော့ Kilios Kipchoge Bigley Precious Kipchoge Emmanuel Osha David Weah စားတဲ့ထိတဲ့အားကစားသမားတချို့နဲ့ပဲကျင်းပပြီး COVID-19 စီးပင်းနေနဲ့ညီလို့သွားမှာပါ။ကျန်တဲ့ပြိုင်ပွဲဝင်ကိုလှုပ်ရှားတဲ့သူ4000ခွဲလောက်ကတော့အိမ်ကနေပဲပါဝင်ဆင်နွှဲဖို့ကြိုးစားလုပ်ပါလိမ့်
။လန်ဒန်မာရသွန်မှာတော့မနစ်ကလက်ရှိချန်ပီယံက Eliot Kipchoge ဖြစ်ပြီးတော့သူ့အနေနဲ့လန်ဒန်မာရသွန်ကိုဒီနှစ်မှာ5ချိန်နဲ့အများဆုံးဘိုဆွဲသူဖြစ်စံချိန်ထက်တယ်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်ကြမှဆက်ပြီးတော့ကြိုးစားတော့ပေါ့ဗျာ။
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
်ဩဂတ်လ12ရက်ဗုဒ္ဓဟူးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြမွန်ကတက်လက်ပြောပြပါအောင်မယ်နိုဗ ెంబ ာလကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမယ်ဂျိုးဘိုင်ဒန်နဲ့ဒုသမ္မတလောင်းအဖြစ်သူရွေးချယ်လိုက်တဲ့အထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ဟာဒီကနေ့ပထမဆုံးအကြိမ်အတူမဲဆဲစည်းရုံးရေးဆင်ကြားဖို့ရှိပါတယ်ဒယ်လာဝဲပြည်နယ်ဝယ်လ်မင်တန်မြို့မှာဘိုင်ဒန်နဲ့ဟဲရစ်တို့မိန့်ခွန်းပြောကြားမှာဖြစ်ပြီးနိုင်ငံထဲမှာစိတ်ဓာတ်တွေပြန်လည်မြင့်တင်ရင်းနဲ့နိုင်ငံရှေ့ဆက်သွားနိုင်ရေးအတွက်အလို့သမားမိသားစုတွေနဲ့အတူလက်တွဲသွားရေးကိစ္စကိုမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ဘိုင်ဒန်ဟဲရစ်အောင်နိုင်ရေးတာဝန်ရှိသူတွေကပြောပါတယ်ကမလာဟဲရစ်ကိုဒုသမ္မတလောင်းအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဒုသမ္မတလောင်းဂျိုးဘိုင်ဒန်ကအင်္ဂါနေ့တုန်းကရွေးချယ်ခဲ့တာပါCOVID-19 ရောဂါကာကွယ်ဆေးထုတ်လုပ်ဖို့စမ်းသပ်နေတဲ့ American ဇီဝနည်းပညာကုမ္ပဏီ Moderna ကဆေးသန်း100ထုတ်လုပ်ပေးဖို့ American ပြည်ထောင်စုအစိုးရနဲ့သဘောတူစာချုပ်ခဲ့တယ်လို့သမ္မတ Donald Trump ကပြောကြားပါတယ်။ American ကူးစက်ရောဂါသုတေသနဌာနနဲ့ Moderna ကုမ္ပဏီတို့ပေါင်းပြီးဖော်ဆက်ထားတဲ့ COVID ရောဂါကာကွယ်ဆေး3မျိုးကိုလူတွေနဲ့စမ်းသပ်နေတာနောက်ဆုံးအဆင့်မှာရောက်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုတာနဲ့ဆေးသန်း100အမြန်ဆုံးထုတ်လုပ်ပေးဖို့နဲ့နောက်ထပ်တန်း900မကြာခင်ဆက်ပြီးထုတ်လုပ်ပေးဖို့အတွက် American အစိုးရနဲ့မိုဒါနာကုမ္ပဏီတို့သဘောတူခဲ့တယ်လို့သမ္မတ Trump ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် ဗြိတိန်နိုင်ငံမှာ COVID-19 ကရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေကျွန်လအတွင်းမှာစီးပွားရေးဟာ 20.4 ရာခိုင်နှုန်းဆန်းကျင်တင်အောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိစ္စလမ်းတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး7မှမြောက်နေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဆက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်။ဗြိတိန်ပြည်သူတွေအနေနဲ့ထွက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းကြရလိမ့်မယ်လို့ဗန်ဒါရေးဝန်ကြီးကပြောကြားခဲ့ပါတယ်။VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုညအတွက်ရေဒီယိုအတန်းနှင်းမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆူမြတ်မောမ
This program has come to you from the Voice of America, Washington.